ဆူရသက်လက်ထပ်ပထမဆုံးကျင်းပခဲ့တဲ့ဒီနေ့ကြံပွဲတော်အတွင်းကြံပွဲဆင်နွှဲမှုတွေမှာထူးထူးခြားခြားဖြစ်သူလူထုဘက်ကရိုးရအစင်လာရင်ကျင်းမှုကိုပိုထိမ့်သိမ့်လာသလိုပိုပြီးတော့လဲစီကန်းရှိလာတာတွေ့ရတယ်လို့ကြံကိုစောင့်ကြည့်ခဲ့သူတွေကပြောပါတယ်ပြည်သူနဲ့ရဲလုံခြုံရေးတွေကြားလုံခြုံရေးပူးပေါင်းကူညီမှုတွေနဲ့အတူပွဲတော်အတွင်းအမိုက်တရိုက်တွေကိုလည်းတာဝန်ရှိသူတွေနဲ့အတူကူညီပြီးတော့ဝိုင်းဝန်းသိမ်းဆည်းကြတယ်လို့ဆိုပါတယ်ဒီပြောင်းလဲမှုတွေကိုကြံနှင်းကဆလို့နိုင်ငံပြောင်းလဲမှုတွေမှာပူးပေါင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းမှုတွေရှိနေပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်ဒီနေ့စနေနေ့ကတော့မြမရိုးရမဟာအတာရေသပင်ပွဲတော်နောက်ဆုံးနေ့ကြံအတက်နေ့ဖြစ်ပါတယ်မြမနှစ်တကူအခါသမယမြမနိုင်ငံတဝန်းရန်ကုန်မန္တလေးမော်လမြိုင်နေပြည်တော်စတဲ့မြို့ကြီးတွေနဲ့တိုင်းနဲ့ပြည်နယ်အသီးသီးနေရာအနှံ့မှာရေသပင်ပွဲတော်ကိုချိန်ချင်းတဲဆင်းရင်ကျင်းပါနေပါတယ်ဒီနှစ်ကြံတွင်ထူးခြားချက်တွေနဲ့ပတ်သက်လို့မန္တလေးမြို့ကစာရေးဆရာလည်းဖြစ်ဝါရင်သတင်းသမားကြီးတဦးလည်းဖြစ်တဲ့ဦးကျော်ရင်မြင့်ကအခုလိုပြောပြပါဗျာကျွန်
တော်ကမန္တလေးကျွန်းပြေးမှနေပါတယ်ပြည်ထောင်မိတာတစ်ချက်ကတော့မှာကြံဒီချုပ်ပွားထားတဲ့အမိုက်တွေအကုန်လုံးကိုမင်းလေးစီရင်တရားကညာရင်းချင်းအမိုက်တွေရှင်းပြလိုက်ပါတယ်မင်းလေးလင်းရင်အကုန်လုံးအမိုက်တွေအကုန်လုံးတန့်သွားတယ်အရင်ဆိုကြည့်လို့မဟုတ်ဒါကြည့်တာလေညီနဲ့အပြောင်းလဲတစ်ခုပေါ့အဲယူကျင်းမှုနဲ့ပတ်သက်လို့မလက်တွေပေါ်မှာဆိုနေတဲ့အဆိုတော်တွေရဲ့ဝေစားစီမှုတွေကျွန်တော်ပြင်ရတာအရာဆိုလို့ရှိရင်သူတို့တော်တော်လေးတက်တက်ရက်ရက်နဲ့လင်းချင်းချင်းလှလာပါပါလို့ဝင်လာတာကိုတွေ့ရတယ်အဲဒါကြောင့်မင်းလေးရဲ့ထူးခြားမှုတစ်ခုကတော့ရက်ရက်ဒီထဲမှာရှင်းရခင်ကလေပဲမန်တက်ပြီးကြောင်းပြီးတော့မှလို့လာကြတယ်ကျင်းစီတွေမဟုတ်ဘဲနဲ့မြေထဲမှာပါမန္တတူရှိလာတဲ့အတွက်ကြောင့်မို့လို့ဒါအကောင်းတဲ့အစဉ်လာတစ်ခုဖြစ်တယ
်မန္တလေးမြို့တွင်ရေသပင်ပွဲတော်တွေအထက်မှာရဲလုံယုံရေးတွေနဲ့ပြည်သူတွေကြားပို့ပြီးတော့မှယင်းနှီးနှွေးထွေးမှုတွေရှိလာတာကိုသတိထားမိတယ်လို့စာရေးဆရာဦးကျော်ရင်မြင့်ကတစ်ဆက်တည်းပြောပြပါတယ
်ရဲတွေကိုလည်းလူတွေကအမြင်ကြောင်းလဲသွားပါတယ်ရဲတွေကလည်းလူတွေပေါ်မှာဆက်ဆံမှုမျိုးမျိုးကြောင်းသွားပြန်ရပါတယ်ရဲတွေကကူညီတွေပေးတယ်နောက်တစ်ခါလူတွေကလည်းတခါအဲ့ဒီလိုကူညီတဲ့ရဲတွေကိုချစ်ခင်သွားပြီးတော့လက်တွဲလာတာကိုတွေ့ရပါတယ်အဲ့တော့အချင်းတို့အတွင်းမှာမြန်မာနိုင်ငံရဲ့အပြောင်းအလဲနဲ့ပြည်ထောင်မှုကအကြီးရောက်နေတယ်လို့မြင်ပါတယ
်။ရန်ကုန်မြို့မှာတော့ဒီကနေ့မှာထူးထူးခြားခြားရန်ကုန်မြို့တော်ဝင်မန္တလေးမှာကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တွေနဲ့တက္ကသចောင်းသားတွေဦးဆောင်တဲ့ဒေါင်းတို့မျိုးဆက်တန်ကျပ်အဖွဲ့တို့တွားရောက်ဖျော်ဖြေခဲ့ပါတယ်။ဖျော်ဖြေရေးမှာလိုက်ပါခဲ့တဲ့အမျိုးသမီးရေလှုပ်ရှားသူမက်ခင်လေးကတော့မြို့တော်ဝင်ရဲ့မန္တလေးမှာဒီမိုကရေစီအင်အားစုတွေဖျော်ဖြေခွင့်ရတဲ့အပေါ်ထူးခြားချက်အဖြစ်မြင်ပါတယ်
။ကျင်းတော့မျိုးတော်ခမ်းမပါတော့ဒီအချိန်မှာကျမတို့ကအစဉ်ဆိုင်ဒီမျိုးစီရေးတောင်းဆိုတဲ့သူတွေတက်ကြွလှူရှာတဲ့သူတွေကဒီမျိုးတော်ခမ်းမရှိမှပြည်သူလူထုရဲ့ခံစားချက်တွေကိုဆန္ဒပြကြတယ်နော်ကြွတော်ကြတယ်ဒါပေမဲ့အဆက်ဆက်မှာတောင်းဆိုမှုတွေနော်ဖော်ထုတ်မှုတွေကိုဥပက္ခပြုခဲ့ကြတယ်ပေါ့ဒါပေမဲ့အခုချိန်ကျတော့ကျမတို့ဒီနေနေအချိန်လေးပြောင်းသွားရတဲ့သူအစိုးရတက်လက်ထက်မှာကျတော့စင်ပေါ်မှာတက်ပြီးတော့ပြည်သူရဲ့ခံစားချက်တွေကိုတရုပ်ပေါ်တဲ့ဟာလေးတွေတွေ့ရတဲ့အခါမှာရှေ့လျှောက်မှာလည်းပြည်သူရဲ့အတန်ကိုနားထောင်နိုင်ဒီတို့ရဲ့ဆန္ဒအမှန်ကိုတကယ်ကိုအကောင့်ထဲပို့ပေးနိုင်တဲ့အစိုးရဖြစ်မယ်လို့လည်းယုံကြည်ပါတယ်။
တောင်းတော်မျိုးဆက်တန်ကျပ်အဖွဲ့ကကိုရဲဇာနီထွန်းကလည်းဒီနှစ်မှာမျိုးတော်ခမ်းမရဲ့မန်တဲ့ပေါ်မှာဖြိုဖြေခွင့်ရတဲ့အပေါ်အားရကြောင်းပြောပါတယ်
။ဘဟုမန်တဲ့ကိုရန်ကုန်တိုင်းဘဟုမန်တဲ့ပေါ်ကိုကျွန်တော်တို့ကျောင်းသားသမဂ္ဂရေးတောင်းတယ်လည်းချက်ချက်ပြီးဖြိုဖြေခွင့်မရတဲ့နှစ်ကဆယ်စုနှစ်သုံးစုနှစ်တော့မဆောင်ဘူးကတော့ဒီလိုနဲ့မှဝထိုင်နေတဲ့ဒီ25ရာခိုင်နှုန်းကိုဒီကဟိုက်လိုက်လို့ပြောကြတယ်ကျွန်တော်တို့ကျောင်းသားတွေက
ခီးသွွားအဲ့လုပ်ငန်းလုပ်ကင်သူကိုမင်းမင်းထွန်းကလည်းတကြံပွဲတော်ကာလအတွင်းနိုင်ငံသားခီးသွွားတွေရောပြည်သူလူထုပါလွယ်ကူအစဉ်ပြေအောင်လို့တန့်စင်ခန်းတွေကိုစနစ်တကျထားရှိပေးဖို့လိုအပ်တယ်လို့အမိုက်တွေကိုလည်းစနစ်တကျရှင်းလင်းပေးဖို့အကြံပြုပါတယ
်။သို့နေရာမှာအမိုက်ပုံတော့ရှိတယ်။အမိုက်ကအဲ့ဒီပြည့်ပြီးတဲ့အပြင်ဘေးပတ်ထားလဲမှာကိုသတော်ကိုသတော်ကပုံထားကြတာပေါ့နော်။သိန်းစင်းမှုအပိုင်းမှာလည်းကျွန်တော်လည်းအများကြီးလိုအပ်တယ်လို့ဆိုရပိုင်းပေါ့နော်။အဲ့ဒါလေးမြင်နေကြလား
။ပြည်သူလူထုတောင်းနဲ့ချီပြီးပါဝင်ဆင်နွှဲတဲ့မြို့တော်တွေကအတာတကြံပွဲတော်တွင်မှာတော့အမိုက်တရိုက်တွေကိုတာဝန်ရှိတဲ့သူတွေဘက်ကစနစ်တကျသိန်းစီရှင်းလင်းတာရှိတယ်လို့မင်းသားကျော်သူဦးဆောင်တဲ့နာရေးကူညီမှုအသင်းရန်ကုန်လိုမျိုးကို့အမိုက်ကိုရှင်းလှုပ်ရှားမှုတွေနဲ့အမိုက်ရှင်းလှုပ်ဆောင်နေတာတွေကိုပြည်သူလူထုဘက်ကလည်းပူပေါင်းပါဝင်တာရှိပါတယ်။ဒီကနေ့စနေနေ့မှာတော့အတက်နေဖြစ်သွားပြီဖြစ်ပြီးမကြာခင်အချိန်တွင်းမှာပဲတကြံကာလပြီးဆုံးတော်မှာဖြစ်ပါတယ်။မနေ့ပြန်ဧပြီလ18ရက်နေ့မြန်မာနှစ်ဆန်းတရက်နေ့မှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကမြန်မာပြည်သူလူထုကိုနှစ်သစ်နှုတ်ခွန်းဆက်စကားမနေ့9နာရီမှာတစ်ချိန်မွန်းတဲ12နာရီညနေ3နာရီနဲ့ည8နာရီအပီးတွေမှာ MRTV ရုပ်မြင်သံကြားနဲ့မြန်မာအတန်ရေဒီယိုအစီအစဉ်တွေကနေပြီးတော့သမ္မတရဲ့မိကုံးကိုထုတ်လွှင့်ပေးသွားမှာဖြစ်တယ်လို့သမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်။